ပြည်မျိုးသားစီယုံတမဟာတုံထိချုပ်နယ်မြေဖြစ်တဲ့မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဒေသခံကြီးရွာတွေကိုဒရုန်းနဲ့ထောက်လှမ်းပြီးဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်မုံမြို့နယ်ရံမျိုးအောင်ကြီးရွာကစောပဘောဆေးနေအိမ်မိလောင်ပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်ခါလေးက60ရာနေရတက်ရင်ကနေပြောကြည့်ဒီကျွန်တော်မုံမြို့နယ်ရံမျိုးအောင်ကြီးရွာကိုဒရုန်းနဲ့ဘုံကျဲတာပေါ့ဘုံကျဲပြီးနောက်လက်နက်ကြီးတွေထုခဲ့တာပေါ့အဲ့ဒါအဲ့ဒီမှာရွာသားတွေကအဲ့တရင်တော့မိတော်ကျွန်တော်ရွာသားတစ်ထောင်ရောအခုဒါရိုက်ဆက်ပြေးရတာပေါ့အခုချိန်ဒီဆက်ပြေးနေတော့ပေါ့အရင်ကလည်းအဲ့ခန်းလေးက60ပဲ21ရက်နေ့ရလဲနောင်ကုန်းကြီးရွာကိုဒုံးနဲ့နှစ်ကြိမ်ဘုံကျဲပြီးလက်နက်ကြီးလေးလုံးပြစ်ထည့်ပြီ
းအရင်တော့ကတော့ဒုံးအုံပြမှုတွေကိုစစ်တပ်ကကင်းထောက်သဘောမျိုးနဲ့သာတုံးခဲ့ပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသာဒုံးတွေကိုတုံးလေးရှိတာပါအခုအခါမှာတော့စစ်တပ်ဘက်ကလည်းTNU ထိန်းချုပ်နယ်မြေတဲကရှေးရွာတွေပေါ်ကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာတွေပါအသုံးပြုလာတယ်လို့လည်းပြောပါရယ်အခုဆိုရင်စစ်ဘေးရှောင်နေနေစဉ်တိုးလာနေပြီးမုံမြို့နယ်တဲကရံမျိုးအောင်ရှေးရွာကဒေသခံတထောင်ပါနဲ့ဆိုရင်အနီးတစ်ဝိုက်ကဒေသခံ1000ကျော်ထွက်ပြေးနေရတယ်ဆိုပြီးဒေသခံကဆက်ပြောပြပါရယ
်အခုဆိုရင်ဒီမုံမြို့နယ်တဲမှာကျွန်တော်တို့စစ်ဘေးရှောင်ထွက်ပြေးရန်တော့ပြရတယ်တပေါင်းဘဲကျော်ပါယူပေါ့စုံဝန်ကျွန်းတော်တို့နောင်ကုန်းတို့ရံစည်းဝါတို့တက်ကုန်းတို့ရောင်မင်းသားတို့အဲ့ရွာတွေအကုန်လုံးထွက်ပြေးနေရရွာသားရောက်ခဲ့
ရံမျိုးအောင်ကျေးရွာဟာအင်ဂျီ150နီးပါးရှိပြီးလူဦးရေ1000ကျော်နေထိုင်နေတာပါပြီးခဲ့တဲ့2022ခုနှစ်ကလည်းဖမ်းဆီးမှုတွေကြောင့်ရွာလုံးကျွတ်ထွက်ပြေးခဲ့ရတယ်လို့အခုလိုမျိုးဒရုန်းနဲ့တိုက်ခိုက်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ထပ်မံထွက်ပြေးနေရပါတယ်အခုပစ်ခတ်မှုတွေနဲ့ပတ်သက်လို့ဒေသခံတွေကစစ်တပ်ရဲ့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုတယ်လို့ဒီရံမျိုးသားအစည်းအုံးဘက်ကလည်းစစ်တပ်ကလုပ်တာဆိုပြီးသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဒီကိစ္စနဲ့ပတ်သက်လို့သတင်းထုတ်ပြန်လာမရှိသေးပါဘူးရှင်